ကျန်းကျန်းရေးဝန်ကြီးဌာနက2014မြန်မာနိုင်ငံမှာပြဋ္ဌာန်းခဲ့တဲ့ပုံနေချင်းနဲ့ထုတ်ဝေခြင်းဥပဒေပုံမှတ်10ပါအချက်တွေနဲ့ညီစွန်းလို့ဆိုပြီးရန်ကုန်အခြေစိုက်တိုးမြင့်စာအုပ်တိုက်ထုတ်ဝေသူဦးဝင်းစော်လိုက်ရဲ့ထုတ်ဝေခွင့်လိုင်စင်နဲ့သူတို့တိုက်ကစာအုပ်တွေရိုက်နှိပ်ပြီးတဲ့လာပြည်လင်းပုံနေတိုက်ရဲ့လုပ်ငန်းလိုင်စင်ကိုပါ2024ဇန်နဝါရီ29ကစလို့ပိတ်သိမ်းလိုက်ကြောင်းစစ်ကောင်စီပိုင်သတင်းစာနဲ့ဆိုရှယ်မီဒီယာတွေမှာဖော်ပြခဲ့ပါတယ်စစ်ကောင်စီရဲ့တရားဝင်ထုတ်ပြန်ချက်တဲမှာတော့ဘယ်စာအုပ်ထုတ်မိလို့ခုလိုလိုင်စင်ပိတ်သိမ်းရတယ်ဆိုတာမဖော်ပြထားပေမဲ့တိုးမြင့်တိုက်ပိုင်ရှင်ဦးဝင်းစော်လက်စီအကြောင်းကြားစာထဲမှာတော့သမိုင်းပညာရှင်ဒေါက်တာအောင်ခင်ရေးတဲ့စိတ်တက်တော်လိုင်းရေးစာအုပ်ကိုထုတ်ဝေမိလို့တိုးမြင့်တိုက်ကိုထုတ်ဝေခွင့်လိုင်စင်ပိတ်သိမ်းရတာလို့ဖော်ပြထားကြောင်းတိုးမြင့်စာအုပ်တိုက်ရဲ့ Facebook စာမျက်နှာမှာဖြေရှင်းထားပါတယ်လူအများသိအောင်ထုတ်ပြန်တဲ့စစ်ကောင်စီရဲ့ကြေညာချက်ထဲမှာစေတဒေါ်လာရေးဆိုတဲ့စာအုပ်အမည်ကိုထင်ချန်ထားတာဟာလူငယ်တို့ကြားအာဏာရှင်ဆန့်ကျင်ရေးစိတ်ဓာတ်တွေပိုရှင်တန်လာတာမျိုးကိုမလိုလားတာဖြစ်နိုင်ကြောင်းသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်ပါတယ
်။အဲစိတ်ဓာတ်ဒေါ်လာရေးဆိုတဲ့စာအုပ်ပါကျွန်တော်ဥစားဒီဒီမိုကရေစီသမားတွေအတွက်အသုံးဝင်တဲ့စာအုပ်စိတ်ဓာတ်မပြောင်းလဲနိုင်တဲ့အတွက်အနှစ်တရာကျော်ကြာမှဒေါ်လာရေးအသိအဝင်ကိုခံစားရတဲ့ပြင်သစ်ဒေါ်လာရေးအကြောင်းကိုလည်းကျေပြီးရေးထားပါတယ်။ဒါနဲ့စာအုပ်ကိုကြည့်လို့ရှိရင်စာအုပ်တွေလိုက်သိမ်းပေါ့ဗျာ။ဘာလို့ထုတ်ဝေခွင့်နဲ့ပုံနှိပ်ခွင့်ကိုရုပ်သိမ်းရတာလဲ။ဒါတက်တက်မတရားလုပ်တဲ့ကိစ္စပဲ။ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းရုပ်သိမ်းကြောင်းအတိပေးကျင်ညာတယ်လို့ဒါပေါ်ပြတယ်။စိတ်ဓာတ်တွန်လိုင်းဆိုတဲ့စာအုပ်အမည်ကိုမဖော်ပြဘူး။ဒီစာအုပ်ကိုလည်းသူတို့ကလူသိမှလည်းစိုးရိမ်ပုံရတယ်။ဒါမှမဟုတ်တမင်တကာထိန်ချန်ထားတာပဲ။သူတို့ကတော့ကြောက်တာပေါ့ဗျာတော်လွတ်လပ်လပ်တွေးခေါ်မှာကြောက်ပြီးတော့အဲ့လိုဖြစ်တာပေါ့သူတို့ပြောတာကိုမယုံတဲ့အတွက်ငူတော်လိုင်းရေးဖြစ်နေတာပေါ့
ဒေါက်တာအောင်ခင်ဟာ VOA ရဲ့ပြင်ပဆောင်းပါရှင်တူဦးဖြစ်ပြီးသူရေးတဲ့စိတ်ဓာတ်တော်လိုင်းရေးစာအုပ်ကို NLD အစိုးရလက်ထက်2019ဇန်နဝါရီလတည်းမှာပထမအကြိမ်ထုတ်ဝေခဲ့တာပါပြည်သက်တောင်းဆိုမှုကြောင့်2023ဒီဇင်ဘာလတည်းပြန်လည်ပုံနှိပ်ကဒုတိယအကြိမ်ဖြစ်ထုတ်ဝေခြင်းမှာစစ်ကောင်စီကအခုလိုအရေးယူတာလို့တိုးမြစ်ကသတင်းထုတ်ပြန်ပါတယ်2024ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းဥပဒေထဲမှာတော့စာအုပ်တို့ရဲ့ထုတ်ဝေခွင့်ကိုပိတ်ပင်နိုင်တဲ့အခွင့်အာဏာဟာတရားရုံးမှသာရှိတယ်လို့ဖော်ပြခဲ့တာပါ2021စစ်တပ်ကအာဏာသိမ်းပြီးနောက်မှာတော့ပြည်ချာရေးဝန်ကြီးဌာနမူပိုင်ခွင့်နဲ့မှတ်ပုံတင်ဌာနကညွှန်ကြားရေးမှူးတူဦးရဲ့ဆုံးဖြတ်ချက်အရစာအုပ်ထုတ်ဝေခွင့်ကိုပိတ်သိမ်းနိုင်တဲ့အခြေအနေမျိုးထိပြောင်းလဲလာခဲ့ပါတယ်ဒါစစ်ကောင်စီအပေါ်ဆန့်ကျင်လူစိတ်တိုးပွားလာအောင်စေစော်ပေးနိုင်မဲ့စာပေမျိုးတွေကိုဟန်တာကန်တတ်နိုင်အောင်ကြိုတင်ပြင်ဆင်ခဲ့တဲ့သဘောလို့ဝိုင်းရင်သတင်းစာဆရာတူဦးကမှတ်ချက်ပေးပါတယ
်အခုချိန်မှာတော့ဒီဒေါ်လိုင်းရေးဆိုတဲ့ဟာရယ်လက်နက်ကင်ဒေါ်လိုင်းရေးဆိုတဲ့ဟာရယ်နောက်တစ်ခုကမြို့ပြမှာအာဏာဖီဆန်ရေးဆိုတဲ့ဟာမျိုးတွေရယ်ဒီလိုစိတ်ဓာတ်မျိုးတွေကိုအားပေးတယ်လို့သူတို့ယူဆမယ်ဒါမျိုးတွေကသူတို့ကြောက်တယ်ပေါ့နော်ဟိုအခုလိုမျိုးဟုတ်လားစာအုပ်တွေထုတ်တဲ့ဟာတွေမှာလည်းတိုက်ကိုလိုင်းစင်သိမ့်လိုက်တာအကယ်၍စာရေးသူကမြန်မာပြည်မှာရှိရင်စာရေးသူကငါးငါးကလိုမျိုးနဲ့ဆွဲခံပါဘူးဆိုတော့ဟိုဒီအနေထားမျိုးဆိုတော့လွတ်လပ်ခွင့်ကတော့မရှိဘူးပေါ့ဒါတော့သိကြပါစီစဉ်ရေးမရှိတာတခုပဲဒါပေမဲ့ဒီဟာမျိုးလုံးလို့မရဘူးဒီဟာမျိုးလုံးရင်တလူပြည်နယ်ပေးမယ်ဆိုတဲ့ဟာမျိုးကိုပြန်ပြီးတော့ကျင့်သုံးတာလို့ကျွန်တော်မြင်တယ်ဒီဟာကကျန်တဲ့ထုတ်ဝေသူတွေအလုံးပေါ်မှာကြီးမားတဲ့လက်ရောက်မှုရှိလိမ့်မယ်လို့ကျွန်တော်မြင်တယ်
တကယ်တော့လန်ဒန်ခြေဆိုင်သမိုင်းပညာရှင်ဒေါက်တာအောင်ခင်ရဲ့စိတ်ဓာတ်တော်လှန်ရေးစာအုပ်ဟာ2010ဆက်တခုနှစ်ကာလအတွင်းရေဒီယိုအသံလွှင့်ချက်တွေကိုစူးစီးထားတဲ့စာအုပ်ဖြစ်တယ်လို့ Jonathan Israel ရဲ့ A Revolution of the Mind ဆိုတဲ့စာအုပ်ကိုမိတ်ဆက်ထားတာပါလူသမိုင်းတစ်လျှောက်လူသားတွေရဲ့အတွေးခေါ်တော်လှန်ပြောင်းလဲတိုးတက်လာဖို့အကြောင်းတွေပါဝင်ပါတယ်စစ်ကောင်စီကတော့တိုးမြင့်ရဲ့စာအုပ်တိုက်ထုတ်ဝေခွင့်လိုင်စင်လာပြည်လင်းတိုက်ရဲ့ပုံနှိပ်ခွင့်လိုင်စင်တို့ကိုပေးသိမ်းရတာဟာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးအများပြည်သူအေးချမ်းသာယာရေးအပြင်နိုင်ငံသားတိုင်းတန်းတူမှုလွတ်လပ်တရားမျှတမှုအခွင့်အရေးတွေကိုထိခိုက်စေတဲ့အတွက်ကြောင့်မို့ဖြစ်တယ်လို့စစ်ကောင်စီပိုင်းသတင်းစာမျက်နှာမှာဖော်ပြထားပါတယ်ဒီဆက်နဲ့ပတ်သက်ပြီးမှတ်ချက်ရယူနိုင်ဖို့တိုးမြင့်စာအုပ်တိုက်ကိုဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိသေးပါဘူး VOA ထပ်မံစုံစမ်းသိရတာကတော့တိုးမြင့်ထုတ်ဝေသူနဲ့လာပြည်လင်းပုံနှိပ်သူနှုတ်ဦးတို့ကိုရန်ကုန်ပစွန်းအောင်တရားရုံးကတယောက်တံငွေ10သိန်းစီပေးဆောင်စီပြီးဖေဖော်ဝါရီ23ရက်မှာအမှုကိုပိန်သိမ်းလိုက်တယ်ဆိုပေမဲ့တိုးမြင့်ရဲ့ထုတ်ဝေခွင့်လိုင်စင်ကိုတော့ဆက်လက်ပိတ်ပင်ထားစေဖြစ်ပါတယ်ခင်ဗျာ